ဒီကနေ့ဇူလိုင်26ရက်နေ့ကရန်ကုန်မင်္ဂလာတော်မြို့နယ်စေကဘာဝဲအိုးအိမ်6လမ်းမှာမူရစီဝါအပြည့်တင်ထားတဲ့အလုံပိတ်ကားစင်းတဲကနေအင်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားအလုံရဲ့28တန်းနီးပါးဖမ်းဆီးရမိခဲ့တာကုစုတစ်နှစ်ပြည့်ခဲ့ပါပြီမြန်မာနိုင်ငံမူရစီဝါဖမ်းဆီးရမိမှုသမိုင်းမှာတစ်ချိန်တည်းနဲ့အများဆုံးဖမ်းဆီးရမိတဲ့အဲဒီမူခင်ဖြစ်ပွားပြီးနောက်ပိုင်းမူရစီဝါဖမ်းဆီးရမိမှုသတင်းတွေရက်တန့်ရုံနေသွားတာမတွေ့ရပါဘူးပိုးလို့တော်များပြားလာပြီးနောက်ပိုင်းဖန်စီရမိမှုသတင်းတွေမှာဆိုရင်အိန္ဒိယနိုင်ငံတွေကိုဖျက်ပြုဖို့ရည်ရွယ်တဲ့သတင်းတွေလည်းဇက်တိုက်ဆိုသလိုပါဝင်လာတာတွေ့ကြရပါတယ်။မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေကိုမူရင်းစေဝါဖျက်ပြုရဖို့ချက်မှတ်ဖြစ်လာနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်တလောပူပူနွေးနွေးသတင်းတစ်ပုဒ်ကတော့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာမလေးရှားသွားမဲ့မြန်မာနိုင်ငံသားအမျိုးသမီးတစ်ယောက်စီကနေစိတ်ကြွဆေးပြား3,400ဖမ်းဆီးရမိလိုက်တဲ့တဲ့ပါအရင်တုန်းကတော့မလေးရှားနဲ့မြန်မာနိုင်ငံတောင်ပိုင်းကနိုင်ငံတွေကိုဖြန့်ဖြူးရောင်းချဖို့ရည်ရွယ်ပုံရတဲ့ဆက်လွေတွေပေါ်ကနေစိတ်ကြွဆေးပြားနဲ့ဘိန်းဖြူတည်ယူမှုတွေကိုမြန်မာရေပိုင်နဲ့မှဖမ်းဆီးရမိတဲ့တဲ့တွေထွက်ပေါ်ခဲ့ပေမဲ့လင်းစိတ်လိုနေရာမျိုးမှာဖမ်းဆီးရမိတဲ့တဲ့ကတော့ဖြစ်တော့ဖြစ်ခဲ့ပါဒီအရင်မူရင်းစေဝါတွေဘလောက်များဒီလေစိတ်ကနေထွက်သွားခဲ့ပြီလဲဆိုတာဘသူမှမပြောနိုင်ပါဘူးနောက်ထပ်သတင်းကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အမှတ်2နေသားဆောင်ရဲတပ်ဖွဲ့ခွဲလက်အောက်ခံကြောက်ပန်တုရဲစခန်းထဲမှာဖွက်ထားတဲ့ WY မူရည်ဆေးပြားအရေးအတွက်3သိန်းနီးပါးကိုဖမ်းဆီးရမိခဲ့ခြင်းပါအမှတ်2နေသားဆောင်ရဲတပ်ဖွဲ့ခွဲမှုဒုတိယရဲမှူးကြီးတင့်စော်ဦးနဲ့တပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ရမှာအဲ့ဒီမူရည်ဆေးဝါးတွေကိုရဲကင်းစခန်းထဲကစပိုဆောင်ကန်းညကြီးထဲမှာတို့ဝက်မြုံနံထားတာကိုတွေ့ရှိခဲ့တယ်လို့သတင်းတွေကဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်တယ်ဆိုတာဘလို့မှမငင်းနိုင်တဲ့ဒီမူရည်စေဝါဖမ်းဆီးရမိမှုဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကခိုးသွင်းမှုရည်ရွယ်တာလို့မှန်းဆနိုင်ပါတယ်။အလားတူသတင်းတစ်ပုဒ်ကတော့ဇူလိုင်လ26ရက်နေ့ညနေပိုင်းမြန်မာနိုင်ငံဘက်ခြမ်းကနေမူရည်စေဝါတွေတည်ယူလာတဲ့မြန်မာနိုင်ငံသား2ယောက်စီကနေစိတ်ကြွမူရည်ဆေးပြား2သိန်းကျော်နဲ့အတူထိုင်းမြန်မာနယ်စပ်တာချီလိတ်တစ်ဖက်ကမ်းမဲဆိုင်မြို့မှာထိုင်းမူရည်ဆေးဝါတာစီကာကွယ်နှိမ်နင်းရေးရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်ဆိုတဲ့သတင်းမှာဒီဖမ်းဆီးရမိမှုဟာထောင်ချောက်စင်ဖမ်းဆီးရမိခဲ့တဲ့မှုကင်းအမျိုးအစားပါထိုင်းဘက်ရဲတပ်ဖွဲ့ဝင်တွေဟာမြန်မာဘက်အချမ်းကမူရည်ဆေးဝါဖြန့်ဖြူးသူတွေနဲ့ဆက်သွယ်ပြီးထိုင်းဘက်ငွေ9တန်းခွဲကျော်ဖို့ဝယ်မယ်ထိုင်းဘက်အချမ်းကိုလာပို့ပါလို့ယုံသွင်းပြီးမူရည်ဆေးတွေတင်လာတဲ့အခါဖမ်းဆီးလိုက်တာမျိုးပါပြောရရင်ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာနိုင်ငံဘက်ကလာတဲ့မူရည်ဆေးဝါးတွေဖမ်းဆီးရမိတာဒီတစ်ကြိမ်တည်းတော့မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကအကြိမ်ကြိမ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ
်တတိယနေ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံတွင်းမှာမူရည်ဆေးဝါးတွေကိုအကြိမ်ကြိမ်ခက်စစ်စိတ်ပမာဏအများကြီးဖမ်းဆီးရမိလာနေတာအဲ့ဒီတည်းကမူရည်ဆေးဝါးအများပြားဟာထိုင်းဘင်္ဂလားဒေ့ရှ်မလေးရှားနဲ့အခြားနိုင်ငံတွေကိုတင်ပို့ဖို့ရည်ရွယ်လုပ်ကိုင်ဆောင်ရွက်နေကြတာထင်ထင်ရှားရှားတွေ့နိုင်ကြပါတယ်ဒီပြဿနာဘယ်လိုကင်တွယ်ရအောင်မြင်နိုင်မလဲဆက်ပြီးဆွေးနွေးကြည့်ကြရအောင်ပါတကယ်တော့မူရည်ဆေးဝါးတားဆီးနေနေဆိုတာဟာမူရည်ထုတ်လုပ်တဲ့နေရာကိုဖမ်းဆီးနေနေမှအမြင့်ပြတ်နိုင်မှာပါမြန်မာနိုင်ငံမှာတော့အင်ဖက်တမင်းခေါ်စိတ်ကြွစင်းတဲ့ဘေးဘီတွေကိုအဓိကအားဖြင့်တိုင်းသားလက်လက်ကင်တွေထိန်းချုပ်ထားတဲ့တရုတ်နဲ့ထိုင်းနယ်စပ်ဒေသတွေကနေထုတ်လုပ်ဖျက်ဖြူးနေရတယ်လို့မူရည်ဆေးဝါးတားဆီးနေနေတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်အခုနောက်ပိုင်းအင်ဖက်တမင်းထက်ပိုအစ်မြင့်တဲ့အိုက်စ်ခေါ်မူရည်ဆေးဝါးမျိုးကိုလည်းထုတ်လုပ်လာနိုင်ကြပြီလို့ဆိုပါတယ်အဲဒီလက်နက်ကိုင်အဖွဲ့စည်းတွေထဲမှာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့တွေအပြစ်မရထားတဲ့အဖွဲ့တွေနဲ့အစိုးရကထောက်ပံ့ထားတဲ့ပြည်သူ့စစ်အဖွဲ့ကထိန်းချုပ်ထားတဲ့ဧရိယာတွေပါဝင်နေတယ်လို့ဆိုပါတယ်အကြောင်းကြောင့်အဲဒီနေရာတွေကမူရည်ဆေးဝါးထုတ်လုပ်နေမှုတွေကိုနေနေမှုမလွယ်ကူပါဘူးဘလို့ပဲဖြစ်ဖြစ်ဒီကိစ္စကိုတာဝန်ယူထားရတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဌာနအပါအဝင်တပ်မတော်ဘက်ကပါအလေးထားဆောင်ရွက်ပေးဖို့လိုအပ်နေပါတယ်
။မူရည်ဆေးဝါးထုတ်လုပ်တာကိုနှိမ်နင်းရခက်ခဲတယ်လို့ဖြန့်ဖြူးသူတွေကဖမ်းဆီးနှိမ်နင်းရတာလည်းခက်ခဲပါတယ်။အကြောင်းကတော့မူရည်ဆေးဝါးဖြန့်ဖြူးတဲ့လုပ်ငန်းဟာအမျက်အစွန်းအလုံးကိုကြီးမားတဲ့လုပ်ငန်းတစ်ခုဖြစ်လို့ပါ။မကြောက်သေးရင်ကရန်ကုန်မှာအဖက်တမင်းစိတ်ကြဆေးပြားတွေဖမ်းမိတဲ့မှုကင်းတစ်ခုကိုစစ်ဆေးလိုက်တဲ့အခါရှမ်းပြည်နယ်ဘက်ကဖြန့်ဖြူးသူတယောက်ကရန်ကုန်အရောက်လက်ကားဆေးမူရည်ဆေးတပြားကိုကြက်350နှုန်းနဲ့အိမ်အရောက်ပို့ပေးတာမျိုးပါ လက်ရှိအဲ့ဒီစိတ်ကြွဆေးတပြားရန်ကုန်လက်လီဈေးမှာကျပ်9000လောက်ဈေးပေါက်ပါတယ်ရန်ကုန်ကမူရစ်ဆေးလက်ခံသူဟာရန်ကုန်လက်လီဈေးကွက်အတွက်တဆင့်ကန်ဈေးတပြားကိုကျပ် 2000 နုန်းနဲ့ထံပြူးတယ်ဆိုရင်ပဲအမျက်ငွေ5ဆနဲ့6ဆလောက်ရနိုင်တာမို့အလွတ်အလွန်အကျိုးအမြတ်များတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်နေတာတွေ့နိုင်ပါတယ်ဒီလိုအမျက်အစွန်းအလွန်များလွန်းတာကြောင့်လေတယောက်ကိုဖမ်းလိုက်ရင်နောက်ထပ်တယောက်ကဝင်ရောက်လုပ်ကင်မှာတေချာသလောက်ဖြစ်နေတယ်လို့ခန့်မှန်းနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မူရစ်ဆေးဝါးဖြန့်ပြူးရောင်းချပုံပါ။အခုနောက်ပိုင်းမူရစ်ဆေးဖြန့်ပြူးသူတွေဟာမူရစ်ဆေးထုတ်လို့ရရှမ်းပြည်နယ်ဘက်ကနေမန္တလေးရန်ကုန်ကတဆင့်ရခိုင်ပြည်နယ်နဲ့အခြားဒေသအသီးသီးတည်ဆောင်ရမှာခီးစဉ်တစ်ဖက်နဲ့တစ်ဖက်အကြားတိကျစီဖြစ်အောင်စီမံဆောင်ရွက်ထားတာမို့တနေရာမှာမိလိုက်ရင်တောင်ပင်းရင်ကိုဆက်လိုက်ဖို့ခက်ခဲနေတတ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးစိန်လွင်ကသတင်းမီဒီယာတွေကိုရှင်းပြပူပါရယ်ဒီကနေ့ရက်ပိုင်းကဒုတိယအကြိမ်အမျိုးသားလွှတ်တော်အစည်းအဝေးတွေပြန်လည်စတင်နေနေမှာပဲရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလှိုင်ခန်းကရှမ်းပြည်နယ်မြောက်ပိုင်းကကျေးရွာတွေမှာမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေအုပ်စုလိုက်မူရစ်ဆေးဝါး30ရာတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူပေးဖို့တိုက်တွန်းကြောင်းအဆိုတစ်ခုအမျိုးသားလွှတ်တော်မှတင်သွင်းခဲ့ပါသေးတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံကမူရစ်ဆေးဝါးပြဿနာဟာတိုင်းသားပြည်သူတွေကိုဆိုးကျိုးပေးရုံမကအိန္ဒိယနိုင်ငံတွေကိုပါဒုက္ခပေးတဲ့အခြေအနေမျိုးရောက်နေပါပြီ။ဒီအတွက်လက်ရှိလွှတ်တော်အစိုးရပြည်ထောင်ရေးတပ်မတော်ဘက်ဆိုင်ရာအစုအဖွဲ့အားလုံးပူးပေါင်းပြီးမူရစ်ဆေးဝါးပြဿနာကိုအစီအစဉ်ရှိရှိစနစ်တကျမဆိုင်မတွကန်တွယ်ဖြေရှင်းဖို့အချိန်တန်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။